American ပြည်ဝင်ခွင့် visa လျှောက်ထားခြားသူတွေကဘယ်သူကိုရောဖြင့်ပို့ပြီးတော့စီးဆစ်တဲ့နယ်ဆိုတာမျိုးသိအောင်လုပ်ဖို့ကဘာတဝါမှာရှိကြတဲ့ American တန်ယုံတွေကောင်စစ်ဝင်ယုံတွေကိုနိုင်ငံခြားရေးဌာနကမှာကြားထားပါတယ်အကြမ်းဖက်သမားတွေနဲ့ဆက်နွယ်တယ်လို့မသိငါသူတွေ IS စစ်သွေးချွာအဖွဲ့တွေထိမ့်ချုပ်ထားတဲ့နေရာတွေစီသွားခဲ့ဘူးသူတွေဆိုရင်သူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေကိုစမ်းစစ်သုံးသပ်ကြဖို့လဲနိုင်ငံခြားတန်ယုံတွေကိုညွှန်ကြားထားပါတယ်။ Visa လျှောက်ကြသူတွေထဲမှာ American အတွက်အန္တရာယ်ရှိနိုင်မဲ့သူ၊စိုးရိမ်စရာမရှိတဲ့သူစသဖြင့်အုပ်စုခွဲနိုင်ရေးအတွက်ကိုလုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့တွေနဲ့တိုင်ပင်ဆုံးဖြတ်ပြီးတော့လိုအပ်သလိုစီးဆင်းမှုကိုကြကြမမတ်လုပ်ကြဖို့အတွက်နိုင်ငံခြားရေးဝန်ကြီး Rex Tillerson က American တန်ယုံတွေစီပေးပို့တဲ့ဌာနရင်းဆက်သွယ်စာတွေထဲမှာဖော်ပြထားပါတယ်။ Visa လျှောက်သူအနေနဲ့သတ်မှတ်ထားတဲ့အချက်တွေပြည့်မီလို့ Visa ပေးနိုင်တယ်ဆိုရင်တော့လုံခြုံရေးထောက်လှမ်းရေးတာဝန်ရှိသူတွေနဲ့ပူးပေါင်းဆုံးဖြတ်ချက်အရလိုအပ်ရင်ထပ်ပြီးတော့စီစစ်ရမှာဖြစ်ပါတယ်။အဲ့ဒီသူမျိုးတွေကို Visa ညှင်းပယ်လိုက်တဲ့အထိလဲဖြစ်နိုင်ပါတယ်။American ကိုလာမဲ့နိုင်ငံသားတွေကိုတည်တည်ချာချာစီးဆင်မယ်လို့သမ္မတ Donald Trump ပေးခဲ့တဲ့မဲဆွယ်ကတိတွေအတိုင်းပထမဆုံးစီစဉ်ဆောင်ရွက်မှုလို့မြင်နိုင်ပါတယ်။မတ်လ10ရက်နေ့ကနေမတ်လ18ရက်နေ့ကြားမှာပေးပို့ခဲ့တဲ့ဌာနတွင်းပေးစာညွှန်ကြားချက်၄ခုထဲမှာဘယ်လိုလူမျိုးကိုအထူးစစ်ဆေးရမယ့်အုပ်စုတွေထည့်ရမှာလဲဆိုတာအသေးစိတ်ကိုတော့ရှင်းပြထားခြင်းမရှိပါဘူး။ဒီဆောင်ရွက်မှုတွေကလူမျိုးဘာသာကိုအခြေခံတဲ့ခွဲခြားဆက်ဆံမှုတွေလုပ်ချင်သလိုလုပ်နိုင်အောင်လို့ခွင့်ပေးသလိုဖြစ်သွားလိမ့်မယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကနိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုကြားသာပေးနေတဲ့ကစာရေးသားပေးပို့ခဲ့ပါတယ်ရှင်။